ကိုသိမိုးဝင်းခင်ဗျာကျွန်တော်တို့ SBS Radio မြန်မာပိုင်းစီစဉ်နဲ့အခုလိုလာတွေ့ဆုံစကားပြောပြီးတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပ
ါကျွန်တော်ပထမဆုံးအနေနဲ့မေးချင်တာတော့ကိုသိမိုးဝင်းကဘယ်သူလဲဆိုတာကိုသောတာရှင်တွေကိုနည်းနည်းလေးမိတ်ဆက်ပေးပ
ါဟုတ်ကဲ့ကျွန်တော်သိမိုးဝင်းကတော့မြန်မာမွတ်စလင်တအုပ်ဖြစ်ပါတယ်မြန်မာအရေးကိုတောက်လျှောက်လို့လှူရှာခဲ့တဲ့နောက်88မျိုးဆက်ចောင်းသားဟောင်းတူလည်းဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီ88မျိုးဆက်ចောင်းသားဟောင်းတူဆိုတော့ဒီမြန်မာပြည်ထဲမှာပါဝင်ခဲ့တာလားမဟုတ်ပဲနေဆက်မှာပါဝင်ခဲ့တာပါလား
မြန်မာပြည်ထဲမှာပါခင်ဗျကျွန်တော်တို့အဲ့ဒီအချိန်ဖြစ်တဲ့အချိန်ကတော့ဟိုတင်ငန်းညွန်ကနေပေါ့ဟုတ
်ကိုသိမ်မိုးဝင်းနဲ့ကျွန်တော်တို့ဒီနေ့ဆွေးနွေးဖို့ကျွန်တော်စီစဉ်ထားတော့အခုလောစဲမြန်မာပြည်ကဒီဝေါ်မျိုးနယ်မှာဒီမွတ်စလင်နဲ့ဒီဗုဒ္ဓဘာသာပဋိပက္ခဒီနည်းနည်းပြန်ဖြစ်နေဆိုတာကြားပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးကိုစိုးမွင်းဝင်းအနေနဲ့ဘာတွေကြားထားလဲဘာတွေသိထားလဲဆိုတာနည်းနည်းလေးရှင်းပြပေးပါ
ဟုတ်ကဲ့ကိုလက်ရှိနေထားမှာပြဿနာတွေကတော့ခုနဟိုနည်းနည်းလေးပေါ့နော် escalate ဖြစ်လာတာကိုတွေ့ရတယ်ကိုယ်ကဆိုတော့ကျွန်တော်အနေနဲ့ကတော့ဒီပြဿနာထက်ကိုဒီပြဿနာဘာကြောင့်ဖြစ်ရလဲဆိုတဲ့အခြေခံအကြောင်းတရားလေးတွေကိုကျွန်တော်သုံးသပ်ထားမိတာလေးကိုလည်းနားတော်တာစနေပရိသတ်ကို share ခြင်းပါတယ်ခင်ဗျနောက်တစ်ခုကလည်းအစိုးရအနေနဲ့လက်ရှိဆိုရဘယ်လိုပုံစံမျိုးကိုင်တယ်ဖြစ်ရှင်းတင်တယ်ဆိုတော့လည်းအကြံပြုခြင်းပါတယ်ခင်ဗျဆိုတော့ကအဲ့ဒီလက်ရှိဝေါ်မှာပေါ့လေအခုလက်ရှိဖြစ်နေတဲ့အခြေအနေမျိုးကဒီဘာသာရေးလူမျိုးရေးအသွင်ဆောင်တဲ့ပဋိပက္ခမျိုးကပြီးခဲ့တဲ့နှစ်နယ်ဆက်လောက်ထဲမှာပို့ပြီးစိတ်လာတာတွေ့ရတယ်ခင်ဗျပြီးတော့ကကြတော့ကိုထီလက်ရောက်ဆော်ကားတာမျိုးတပ်ဖြတ်မိရှို့ဖြက်စီစတဲ့အဖြစ်တော့လေပို့ပြီးအတင့်ရဲလာတာတွေ့ရတယ်ဆိုတော့တစ်ဖက်မှာလည်းကျွန်တော်ပြန်ကြင်တိုင်းနာပြည်သူတွေကြလူမျိုးဘာသာတွေကြအစိတ်စိတ်အမမဖြစ်နေတော့ကျွန်တော်အနေနဲ့နားတော်ရဆင်းတဲ့ပရိသတ်ကိုဥပမာလေးနဲ့ပြောရမယ်ဆိုရင်ဗျပြဿနာတွေအားလုံးကတစ်ပင်ရဲ့အခက်တွေနဲ့တူပြီးတော့တစ်ပင်ရဲ့ပင်စည်နဲ့တူတဲ့အခြေခံအကြောင်းတရားကဘာလဲဆိုတော့ကျွန်တော်ပြည်သူတွေကြမှာတစ်နေ့တစ်ခြားကြီးထွားလာတဲ့မင်းနဲ့ငါနဲ့မတူဘူးဆိုတဲ့ခံယူချက်ကပင်စည်နဲ့သွားတူတယ်ဗျအဲ့ဒါဟာလေဒီအခုနကကမောင်မောင်ဟိုဆွေးနွေးတယ်လို့မျိုးပဲပေါ့လေဒီမနေ့တနေ့ကအခုဒီလက်လောဖြစ်လာတယ်လို့ဆိုရင်မဲ့တကယ်အခြေရန်အကြောင်းရင်းကပြီးခဲ့တဲ့ဥက္ကပြောမယ်ဆိုလို့ချင်းနှစ်60လောက်မှာကျွန်တော်တို့မြန်မာတွေအကြမ်းမှာမင်းနဲ့ငါနဲ့တူတယ်စီးလုံးတယ်ဆိုတဲ့အခါကျတော့မြန်မာကအာရှကြဖြစ်လာခဲ့တယ်ဗျဒါပေမဲ့အခုကျတော့1962ဒီနေဝင်းစစ်ဆိုရတက်လာပြီးတဲ့အချိန်ကြတော့ပြည်သူတွေအကြအစိတ်စိတ်အမှောင်မှဖြစ်သွားတော့သူကနှီးမျိုးဆိုသူစီမံကိန်းတွေတုံးပြီးတဲ့အခါကျလို့ရှိရင်တခါတော့ plan တွေဆွဲပြီးခွဲလာလိုက်တာဗျာအဲ့ဒီခါကျတော့မြန်မာပြည်သူတွေအကြအစိတ်စိတ်အမှောင်မှဖြစ်သွားတယ်ဗျာဥပမာပြောရမယ်ဆိုလို့ရှိရင်ကိုယ်ွယ်တဲ့ဘာသာဗုဒ္ဓဘာသာလွဲပြီးတော့ဂျန်တဲ့ဘာသာဝင်နေလူနည်းစုတွေရောဖြင့်လူမျိုးခြားကလားဘာသာခြားတွင်းသောစတဲ့အဖြစ် label တွေစီမံကိန်းတွေဆွဲပြီးစစ်အာဏာရှင်တပ်တန်းတွေဟိုတောက်လျှောက်လှုပ်လာခဲလိုက်တော့အခုနပြောတဲ့နှစ်ပေါင်း90ကျော်ဆိုရက်ပေါင်း2000ကျော်အထက်ထဲမှာပြဿနာတွေကပူပူပြီးတော့မှဟိုရှုပ်လာပြီးတော့အခုနကကျွန်တော်ပြောတဲ့ပင်စည်နဲ့တူတဲ့မင်းနဲ့ငါနဲ့မတူဆိုတဲ့ခံယူချက်ကတဖြည်းဖြည်းကြီးထွားလာတယ်ဖြဖြူတွေအကြောင်းမှလည်းမယုံထင်ကြောင်ထင်နေမယုံအော်အော်တွေဖြစ်ပြီးတော့ပို့ပြီးအမုန်းတရားတွေကြီးထွားလာတဲ့ခါကျတော့အစိတ်စိတ်အမှောင်မှဖြစ်သွားတဲ့အနေအထားမျိုးတွေတွေ့ရတယ်ဗျဆိုတော့ဟိုအဲ့လိုမျိုးနဲ့ဟိုတခုပြဿနာဖြစ်တယ်ဆိုလို့ရှိရင်လည်းလူတူလူနှစ်ဦးဖြစ်တဲ့ပြဿနာလို့မယူဆတော့ဘဲနဲ့အဲ့အတေးရနေအကြီးရနေပေါက်ကွဲပြီးထိမနိုင်တိမ်မရနေဖြစ်ခဲ့တဲ့ history ကလည်းမြန်မာပြည်မှာရှိတယ်အရင်အစိုးရတွေလက်ထက်မှာပေါ့ဆိုတော့အခုလက်ရှိအစိုးရပဲရောက်လာတဲ့ခါကျတော့ဒီပြဿနာအခုလိုမျိုးကိုမောင်မောင်ပြောတဲ့ဒီ war ပြဿနာမှာဖြစ်တော့လူတွေကတော့ပြင်ဟာဒီလက်ရှိအစိုးရပဲမထိနိုင်ရခေါင်းလားဆိုပြီးတော့ social media တွေမှာ comment တွေလည်းတွေ့ရတယ်ဆိုတော့ကျွန်တော်အနေနဲ့ကတော့လက်ရှိအစိုးရကိုပေါ့လေတလေတစာမြေတာရက်ခံချင်တာကဒီ war ကိစ္စနဲ့အခုဖြစ်တဲ့ကိစ္စမှာရေဒိုနဲ့ရေရှည်စီမံကိန်းနှစ်ခုအနေနဲ့လှုပ်ဖို့လိုတယ်ပေါ့လေရေဒိုစီမံကိန်းအနေနဲ့ကြတော့ war မှာဖြစ်တဲ့ဒီပလီပခဖန်တီးတဲ့သူတွေပါဝင်ပတ်သက်တဲ့သူတွေကိုထိထိရောက်ရောက်အရေးယူတရားဥပဒေစိုးမိုးရေးပွင့်လင်းမြင်သာမှုရှိရေးဘောင်ပေါ်မှာနေပြီးတော့အပြည့်အရေးယူတင်တယ်လို့ဒီထိခိုက်နေတာတွားတဲ့မိသားစုဝင်တွေကိုလည်းပဲအစိုးရအနေနဲ့ရင်ဝယ်သားပမာပေါ့လေပြည့်ပြည့်စုံစုံဖြစ်လာအောင်အပြည့်အဝသူတို့အနေနဲ့ပုံမှန်စက်တယ်ပြန်ဖြစ်လာအောင်တဲ့ပြည့်အဝအကူအညီတင်တယ်လို့ရေဒိုစီမံကိန်းပေါ့လေအဲ့ဒါ war လိုမျိုးနောက်ထပ်ပြဿနာမဖြစ်အောင်ပေါ့နောက်ထပ်ဘက်မှာလေရေရှည်စီမံကိန်းအနေနဲ့ကဒီဘာသာရေးပလိပခဒီဖြစ်အောင်မှိုင်းတိုက်လှုပ်ဆောင်နေရတဲ့ထိထိရောက်ရောက်ရေးယူတားဆီးပြိပင်ပေးဖို့နဲ့ဘာသာပေါင်းစုံချစ်ကြည်ရေးဘက်ကိုဇောင်းပေးပြီးတော့မှအစိုးရနဲ့ပြည်သူလက်တွဲပြီးတော့ပရာဟိတရုပ်ရှင်မီဒီယာစသည်အဖြစ်ပေါ့လေနီးမျိုးစုံတုံးပြီးအောက်ခြေကြီးဆင်းပြီးထိထိရောက်လှုပ်ဆောင်မယ်ဆိုရင်တော့ဖြင့်ပြည်သူတွေအကြမ်းမှာပို့ပြီးတော့မှဒီရုံမတန်တရားကိစ္စတွေရှင်းပြီးတော့မှချစ်ခင်စည်းလုံးလာမယ်ဆိုလို့ရှိရင်တော့ကျွန်တော်ပြောလို့ရတယ်ဗျမြန်မာအရင်လိုပဲအာရှကြပြန်ဖြစ်သွားနိုင်စရာအကြောင်းရှိ
ဟုတ်ကဲ့ကျွန်တော်တခုမေးချင်တာဒီ war အခုပဋိပက္ခမှာဘာလဲဆိုတာနည်းနည်းရှင်းပြပါဘလို့စဖြစ်လာလဲဘာလဲဘလို့ကြောင့်ဖြစ်လာလဲဆိုတာ
ဟုတ်ကဲ့အဲ့ဒီမှာအခုကျွန်တော်တွေ့နေရတဲ့လောက်ပေါ့လေဒီဆိုရှယ်မီဒီယာတွေမှာရောနောက်ပိုင်းဒီ Twitter လုံးဆော်တွေမှာရောအမေရိကန် reason တွေကတော့အမျိုးမျိုးပေးကြတာပဲပေါ့လေဟိုဘောနော်ចောင်းထိုင်ဆရာတော်လေးပါနဲ့ပြတလို့လို့ဒါမှမဟုတ်လို့ရှိရင်လည်းဒီအိဆောက်ပစ္စည်းရောင်းတဲ့ဥအဒူရရှင်နဲ့ဘေးအိမ်ရစကားများတွေပေါ့ဒါကတော့လောလောဆယ်အကြောင်းတရားအနေနဲ့တော့သိထားတယ်ဗျဆိုတော့အဲ့ဒီမဲ့ကျွန်တော်ခုနပြောလိုမျိုးလူနှစ်ဦးနှစ်ယောက်ဖြစ်တယ်ဆိုတဲ့အသွင်မျိုးမဟုတ်တော့ဘဲနဲ့ မင်းနဲ့ငါနဲ့မတူတရားရဲသားတွေဗျာမြန်မာတွေအချင်းချင်းတို့တော့အခုနပြောတဲ့ဒီရေရှည်ကြီးမှိုင်းတိုက်လာတဲ့အခါမင်းနဲ့ငါနဲ့မတူတော့ဘူးဆိုတော့မြင်တော့အခါကျတော့လူနှစ်ဦးနှစ်ယောက်ပြဿနာကနေပြီးတော့ဘာသာရေးလူမျိုးကြီးဘက်ကိုရောက်သွားတယ်ဗျာ
နောက်တစ်ခုကခုနပြောသွားတဲ့အထက်မှာဒီအရင်တုန်းကတော့အရင်စစ်အာဏာရှင်လက်ထက်တုန်းကတော့သူတို့ကဘလို့ပြောမလဲတကယ်ဦးစနစ်ကြကြနဲ့ဒီလူမျိုးကြီးပြဿနာဖြစ်အောင်လုပ်ခဲ့တာအခုနောက်ဆုံးကျွန်တော်တို့မိထီလာတို့ဘာလို့မှဖြစ်ခဲ့တာပြန်ကြည့်မယ်ဆိုလို့ရှိရင
်
ဒီမျိုးနေလူတို့ကပြောပြတာဒီသူတို့ truck ကြီးနဲ့တခါမှမတွေ့ဘူးလူတွေခေါ်လာတယ်ဒုတ်တေကို truck တွေနဲ့ထဲလာချပြီးရေနာစီဘုံနေဓာတ်စီဘုံနေထဲလာပြီးတယ်ပြောအဲ့တော့အဲ့တုန်းကတော့ဒီအမှန်ဆိုလို့ရှိရင်ကျွန်တော်တို့မြန်မာပြည်သူလူထုကြားမှာဗုဒ္ဓဘာသာမွတ်စလင်ဆိုတာမျိုးပြဿနာမဟုတ်ဘဲနဲ့စစ်အာဏာရှင်ကပြဿနာမဖြစ်ဖြစ်အောင်ဆိုပြီးတင်မကားတဲ့အပြင်အလူတွေခေါ်ပြီးသူတို့လုတ်တဲ့သဘောမျိုးဆိုတော့တကယ်တမ်းမှာကျွန်တော်တို့အနေနဲ့ပြောလို့မရဘူးလားကျွန်တော်တို့ဒီရိုးလူတန်းစားကြားထဲမှာမွတ်စလင်ဗုဒ္ဓဘာသာဆိုတာပြဿနာမရှိဘူးလို့
အမှန်တကယ်ကမရှိခဲ့ဘူးကျွန်တော်ပြောခဲ့ဘူးသလိုပါလေအခုနဟိုဟိုးရင်တော့လည်းမရှိခဲ့ဘူးသို့တော့အချိန်အတိုင်းအတာတစ်ခုထိကိုသူတွေ systematically ဟိုကလှုပ်လာတဲ့အခါကျတော့အောက်ခြေနဲ့ပြည်သူတွေအကြားမှာယုံထင်ကြောင်ထင်ဖြစ်သွားတယ်ဆိုတော့တဆေရှိပြဿနာလေးတစ်ခုပြောမယ်ဆိုရင်အခုနမေဒီလာမျိုးဆိုလို့ရှိရင်လည်းရွှေဆိုင်ပြဿနာဒါကရောင်းသူဝယ်သူပြဿနာဗျာဆိုတော့အခု wave war ဆိုလို့ရှိရင်လည်းဒါဟိုဘက်နှစ်အိမ်ကြားပြဿနာဆိုတော့အဲ့လိုမျိုးမမြင်တော့ဘဲနဲ့မင်းနဲ့ငါနဲ့မတူဘူးဆိုတာကြီးကိုခံယူချက်ထဲမှာဝင်သွားတဲ့အခါကျပြဿနာအကြီးလို့ဖို့အရန်လွယ်သွားတယ်
ဟုတ်ကဲ့တော့ဒီ NLD အစိုးရအနေနဲ့ဟောဒါမျိုးဘာသာရေးပြဿနာဖြစ်လာတယ်ဆိုလို့ရှိရင်မဖြစ်အောင်သူတို့ကတားမယ်လို့ရောမထင်ဘူးလား
သူတို့အနေနဲ့လက်ရှိတွေ့ရတဲ့လောက်ကတော့ဟိုဟာပေါ့နော်အရန်ဟိုစူးစမ်းနေလှုပ်ဆောင်နေရတော့တွေ့ရတယ်ပေါ့လေတို့တော့ညာလဲကျွန်တော်တို့တည်ထားမှာကဟိုလက်ရှိအစိုးရကအကျိုးလှုပ်ဆောင်နေပြီမဲ့အောက်ခြေပေါ့လေဒီမှာလှုပ်ရတဲ့ဒီလုံခြုံရေးဘိုင်းဆိုင်ရာတွေအားလုံးကလည်းပဲအခုနဝင်ကြီးချုပ်ကနေမှားချညွှန်ကြားတဲ့အတိုင်းအပြည့်အဝထိထိရောက်လှုပ်ဆောင်ဖို့လိုတယ်ဗျ။
ဟုတ်ကဲ့အခုဒီ NLD အစိုးရတက်လာတာကျွန်တော်တို့ဘယ်လိုပြောမလဲရပောင်းတရားတော့မဖြစ်သေးဘူးဆိုတော့ဒီတဖြည်းဖြည်းတော့ဒါမျိုးကိစ္စတွေမဖြစ်အောင်ပုံပြီးတော့အစိုးရလှုပ်ဆောင်သွားမယ်လို့ထင်ပါတယ်
ကျွန်တော်ယုံကြည်ပါတယ်ခင်ဗျာ။ဘာလို့လဲဆိုတော့ဒေါ်စန်းစုကြည်ဒီလာတုန်းကလည်းအော်ပရာဟောက်မှာကျွန်တော်အနေနဲ့ဒီအောင်ဒီမေးခွန်းလေးမေးခွန်းရခဲ့ပါတယ်။ဆိုတော့ဘာသာနဲ့လူမျိုးကြားမှာပေါ့လေအချင်းချင်းပြဿနာမရှိဘဲနဲ့ peaceful ဟို coexistent အတွက်ပေါ့။ဆိုတော့အမေဒေါ်စန်းစုကြည်နေလဲအဲ့ဒါကိုတကဘာတိလဲအတိအောင်ပေါ့နော်။ဒါကိုသူ့အနေနဲ့ဟိုလှုပ်ဆောင်နေတဲ့ဆက်လက်လေးစ조사သွားရဲဆိုစ조사မယ်ဆိုတော့ပြောခဲ့ပါတယ်။ကျွန်တော်ယုံကြည်ပါတယ် NLD အစိုးရလက်ထက်မှာဟိုအပြည့်အဝ조사နေတယ်။အခုနကျွန်တော်အနေနဲ့မေတ္တာရက်ခံတာကလည်းပေါ့နော်ဒီပြည်သူတွေပရာဟီတာလုပ်တဲ့အခြားမီဒီယာအကုန်လုံးပြည်သူတွေဒါကိုလည်းပဲဝိုင်းဝန်းလုပ်ဖို့လိုတယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျာဒါဆိုရင်တော့ပြဿနာနောက်ပိုင်းမှာရော့ပြီးတော့ပျောက်သွားနိုင်ပါတယ
်ဟုတ်ကဲ့ဘာဖြစ်လို့ကျွန်တော်ငငယ်တုန်းကဆိုလို့ရှိရင်ကျွန်တော်နေခဲ့တဲ့နားမှာသိရမလားဒီမွတ်စလင်လူမျိုးတွေဟိန္ဒူလူမျိုးတွေအများကြီးရှိပါတယ်သူတို့တွေနဲ့ကျွန်တော်တခါမှအဲ့မျိုးခိုင်ရန်ဖြစ်ပွားတာခိုင်ရန်ဖြစ်ပွားရဆိုတော့ဗမာရဲ့ဒီလိုပေါ့လေဒီမွတ်စလင်ဘာသာဝင်ဟိန္ဒူဘာသာဝင်တွေစကားများတာမျိုးတော့ရှိရတာရက်ွက်ထဲမှာသူတို့များသူတို့ဘာသူပြီးသွားတာမျို
း
ဖြစ်ပါတယ်ဟိုတကယ်တမ်းဒီလိုအကြီးကျယ်ဖြစ်လာပြီးရိုက်ကြတယ်နှက်ကြတယ်ဆိုတော့ကျွန်တော်ငငယ်တုန်းကတော့မတွေ့ခဲ့ဘူးလေအခုနောက်ပိုင်းကျမှဒီတန်ရွှေစစ်စွာလက်ထက်ကျမှသူတို့ကတကယ်ကိုစနစ်ချက်ကျလှုပ်လာတဲ့အတွက်ကြောင
့
်ပို့ပြီးတော့ဆိုးလာတဲ့အခြေအနေမျိုးမှာဖြစ်လာပါတယ်အဲ့တော့ဒီ NLD အစိုးရအနေနဲ့ကတော့ကောင်းမွန်ကြိုင်တွယ်မယ်လို့ယုံကြည်ပါလား
ဟုတ်ကဲ့ယုံကြည်ပါတယ်ခင်ဗျဟိုအခုနပြောရလေဟိုကျွန်တော်အနေနဲ့ဟိုရက်ပေါင်းက2000ကျော်ပေါ့နော်250လောက်ကြီးကိုသူတို့ဟိုးအရင်ကဒါကြီးကတောက်ချုပ်ဆွဲလာတာလေဆိုတော့ဟိုခွဲထုတ်လိုက်တာပေါ့နော်ကျန်တဲ့ဘာသာဝင်တွေလူနည်းစုတော့ဖြင့်ဟိုမှာကလာတွင်းတော့ဘာသာချလူမျိုးချစတဲ့ဖြစ်ဆိုလူတွေရဲ့ဒီအောက်ခြေအတိုင်းဟိုပြည်သူလူတွေအတိုင်းအတာတစ်ခုအထိအဒီမှိုင်းကြီးဝင်သွားပြီဆိုတဲ့အခါကျဦးနာကမောင်မောင်ပြောလို့မျိုးဒါမျိုးတွေကျွန်တော်တို့ငငယ်တုန်းကလည်းဖြစ်ကြတာပဲလေဆိုတော့အဲ့ဒီတော့ဟိုတရုတ်ရဲ့ဟိုဟိန္ဒူရဲ့ဗုဒ္ဓဘာသာတွေမရှိကြဘူးဗျသူတို့ညာလည်းနောက်ပိုင်းမှာဒါကြီးကမင်းနဲ့ငါနဲ့မတူဘူးဆိုတာကြီးကဖြည်းဖြည်းချင်းကြီးထွားလာတော့တဆိတ်ရှိတယ်ဆိုလို့ရှိရင်တော့ဗျဟာဘယ်ဘာသာဝင်တော့ဖြင့်ဘယ်ဘာသာစတဲ့လူမျိုး label တွေတက်လိုက်တဲ့အခါကျတော့ပြဿနာမဖြစ်သင့်မယ်နဲ့အကြီးဖြစ်သွားတယ်ပေါ့
ဟုတ်ကဲ့အဲ့တော့အခုဒီ NLD အစိုးရတက်လာတဲ့ဒါမျိုးဘာသာရေးပြဿနာမဖြစ်အောင်သူတို့တဖြည်းဖြည်းပို့ပြီးစ조사သွားမယ်ဆိုလို့ရှိရင
်
ကျွန်တော်တို့ငငယ်တုန်းကအချိန်လိုပဲဒီမွတ်စလင်ဘာသာဝင်ဟိန္ဒူဘာသာဝင်ဗုဒ္ဓဘာသာဝင်အားလုံးတည်မလားညီကိုမောင်နှမအရင်းလိုနေပြန်နေသွားနိုင်မယ်လို့ထင်ပါတယ်
ကျွန်တော်ကျင်းတယ်ပေါ့ယုံကြည်ပါတယ်ဒါပေမဲ့ခုနကပြောတဲ့ရက်တရာလောက်ပဲတွေးဖြစ်တဲ့ဒီတွေးလူတောင်းတဲ့အစိုးရကိုတော့အပြစ်တင်နေမဲ့အစားအားလုံးဝိုင်းဝန်းပူးပေါင်းပြီးလှုပ်ဆောင်တင်နေပေါ့လေဘာလို့ဆိုမြန်မာက260အရင်အာရှကြားဖြစ်ခဲ့တာ ဘာဖြစ်လို့ဆိုစီလုံးငယ်လို့လीဆိုတော့ကျွန်တော်တို့နေအခုဒီ NLD အစိုးရလက်ထက်မှာလေအချိန်တိုင်းတာတစ်ခုတွေလိုးတယ်ဆိုတော့သူတို့တွေနေတောက်လျှောက်ဆောင်ရွက်သွားတဲ့အခါမှာကျွန်တဲ့ပြည်သူတွေလည်းပူးပေါင်းပါဝင်ပြီးတော့မှအပြုသဘောဆောင်ပြီးကြားရတောင်းဝင်ကြိုးစားမယ်ဆိုရင်တော့ကျွန်တော်အနေနဲ့ကျင်းတေပေါ့ယုံကြည်တယ်အာရှချားပြန်ဖြစ်လာလိမ့်မယ
်ဟုတ်ကဲ့တကယ်လို့ဒါအချိန်တွေကပိုကောင်းမလာဘူးအချိန်တွေကဆိုးတော့မဲ့ဆိုလို့ရှိရင်ဟောဒီဩစတြေးလျမှာရှိတဲ့ဒီပေါ့လေမြန်မာမွတ်စလင်မြန်မာဗုဒ္ဓဘာသာတွေအားလုံးအသင်းတွေအနေနဲ့ဒီနိုင်ငံခြားရေးဝန်ကြီးဌာနဘာလို့အကူအညီတောင်းမှုရောအစီအစဉ်ရှိပ
ါဟုတ်ကဲ့အရီယုစာကြတော့ဟိုကနှစ်ပိုင်းရှိတယ်ကွာပထမအနေနဲ့ကျွန်တော်တို့ဈေးနီမှာရှိတဲ့ဒီဩစတြေးလျမှာရှိတဲ့မြန်မာ community တွေမကဘူးပြည်တွင်းပြည်မမှာရှိတဲ့မြန်မာ community အားလုံးနားတော်တာဆင်တဲ့ပြည်သက်တွေကိုကျွန်တော်အနေနဲ့မြစ်တာရက်ခံကျင်တာကမြန်မာအစိုးရရဲ့လက်ရှိ NLD အစိုးရရဲ့ပေါ့လေဆိုတော့ဒီတရားဥပဒေစိုးမိုးရေးဖွေးလင်းမြင်သာမှုပြောင်းလဲခြင်းတိုင်ပြီးစသည်မူတွေနဲ့ပေါ့လေစစ်မှန်တဲ့ဒီမိုကရေစီဘက်ကိုကြိုးစားသွားနေတဲ့အချိန်မှာကျွန်တော်တို့ပြည်သူတွေအားလုံးကလည်းမြန်မာအစိုးရအတွက်ကိုရောမြန်မာပြည်သူတွေအတွက်ကိုမိမိကျက်အတန်ဝင်ကနေပူးပေါင်းပါဝင်ဆောင်ရွက်တင်နေဒါတပိုင်းပေါ့နောက်တဲ့တပိုင်းကကျတော့ဩစတြေးလျမှာရှိတဲ့မြန်မာတွေအနေနဲ့ကကျတော့ဒီမြန်မာပြည်မှာဖြစ်နေတဲ့လက်ရှိလက်လောအခြေအနေကိုစောင့်ကြည့်နေတဲ့အကျဉ်အခဲရွေးများပေါ့နိအခြေအနေဒီတိုးသေးသေးနဲ့ volume နောက်ထပ်မဖြစ်သွားဘူးပြဿနာအေးချမ်းသွားမယ်ဆိုလို့ရှိရင်လည်းအလွန်အင်မတန်မှဝမ်းသာမိပါတယ်ဒါမှမဟုတ်အခြေအနေဆိုးရွားလာမယ်ဆိုလို့ရှိရင်လည်းဩစတြေးလျအစိုးရကိုဟိုနဲ့ဒီနိုင်ငံခြားရေးဝန်ကြီးဌာနကနေတဆင့်ပေါ့လေဒီဆက်လက်ပြီးတော့မှမြစ်တာရက်ခံပြီးတော့မြန်မာအရေးမှာပေါ့နော်သူတို့တတ်နိုင်တဲ့ role ကနေဝိုင်းဝန်းကူညီပေးဖို့အတွက်ကိုလည်းဆက်လက်မြစ်တာရက်ခံဖို့အတွက်ကိုစီစဉ်သွားမှာဖြစ်ပါတယ်
ဟုတ်ကဲ့ကိုသိမ်းမိုးဝင်ကုလို့ရှင်းပြပေးရတဲ့ကျေးဇူးအများကြီးတင်ပါတယ်နော
်ကျေးဇူးတင်ပါတယ်ကိုမမနာတတဆင်းတဲ့ပရိသတ်အားလုံးလည်းကျမချမ်းသာပါစေခင်ဗျာ
SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှာနားဆင်နိုင်ပါတယ်နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတဆင်နားဆင်နိုင်ပါတယ်SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်